ရန်ကုန်ပါဝင်မြို့နယ်တချို့မှာဒီကနေ့ပေါက်ခွဲမှုတွေဖြစ်ပွားခဲ့ပါတယ်။ရန်ကုန်မြေနီကုန်းဂုံးတရာအောက်ကရင်တိန်ကင်းယုံမှာဖြစ်ခဲ့တဲ့ပေါက်ကွဲမှုမှာတော့အမျိုးသမီးတဦးထိခိုက်ဒဏ်ရာရခဲ့ပြီးတော့တပ်မတော်ဆေးယုံမှာကုသပေးနေတယ်လို့စစ်ကောင်စီကပြောပါတယ်။သကိုင်းတိုင်းကတာမြို့အထက်ကတက်မှလည်းဒီမနက်အစောပိုင်းကပေါက်ကွဲမှုတခုဖြစ်ပွားခဲ့ပါတယ်။ပေါက်ကွဲမှုအခြေအနေတွေနဲ့တူစစ်အာဏာသိမ်း၅လပြည့်ဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်စုမောင်ပြောပြပေးမှာဖြစ်ပါတယ်ဗျာ
ဒီကနေ့မနက်၈နာရီခွဲဝင်းကျင်လောက်မှာရန်ကုန်တိုင်းစမ်းကြောင်းမြို့နယ်မြင်းနီကုန်းဂုံးကျော်တံတားအောက်ကရင်ထိန်ရဲရုံမှာဘုံးပေါက်ကွဲမှုဖြစ်ခဲ့ပါတယ်ဒီပေါက်ကွဲမှုအတွင်းမှာရင်ထိန်ရုံအဆောက်အဦပျက်စီးမှုတချို့ရှိခဲ့တယ်လို့ပေါက်ကွဲမှုကြောင့်လွင့်စင်တဲ့အဆာထိမှန်ပြီးတော့အမျိုးသမီးတဦးရဲ့နှစ်ဖူးမှာဒဏ်ရာရခဲ့ပါတယ်ပေါက်ကွဲမှုဖြစ်တဲ့အခြေအနေကိုတော့စမ်းကြောင်းမှာနေသူတဦးကအခုလိုပြောပြပါတယ
်ကော်မတီတယောက်ကပန်ခွဲစားတွေစိုက်သွားတယ်လို့လည်းပြောတယ်ဗျဟုတ်ရှင်းလာရေးဆောင်အောင်လောက်ပါပြသွားတာဆိုတော့လေ၉လခွဲလောက်ထိကိုသူတို့လုံလုံတင်းကျက်ထားတဲ့ကလုံးဝကားတော့ကားလာရေးဆောင်အောင်ဖြစ်တယ်။ပေါက်ကွဲမှုကတော့ဟိုပြောရရင်ရှင်းရှင်းပြောရရင်အတန်ကတော့တော်တော်ကျယ်ကြတော့အတန်ကတော်တော်ကျယ်ဆိုတော့အတန်ကတမိုင်နီးပါးလောက်သွားတယ်ကပေါ်တော့မြေဒီဟုံးမှာပေါက်တော့စမ်းကြောင်းနဲ့ကြည့်ကိုတော်တော်လေးအတန်ကျယ်ပေါ့နော်ပေါက်ကွဲအားကဟိုတိကြိုက်အားကျတော့ဒီကောင်လေးစကန်းကအမှန်လေးတော်တော်များများကွဲတော့တယ်။နောက်ကအုံငင်လေးနည်းနည်းပြူသွားတယ်ပေါ့နော်အဲ့လိုအနေသားတော့ရှိရတာဟုတ်
လလုံးမိုင်းပောက်ကွဲမှုကြောင့်ရင်ထိန်ရဲရုံပျက်စီးခဲ့ရပြီးတော့ထိခိုက်ဒဏ်ရာရတဲ့အမျိုးသမီးကိုတပ်မတော်ဆေးုံမှဆေးကုပေးနေတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။မိုင်းဖောက်ခွဲတဲ့တရခန်ကိုဖမ်းဆီးရမိနိုင်မှုစ조사နေတယ်လို့လည်းဆိုပါတယ်။ဒီကနေ့ဇူလိုင်လ၁ရက်နေ့ကတော့စစ်တပ်ကနေပြီးတော့မြန်မာနိုင်ငံမှာအာဏာသိမ်းလိုက်တာ၅လတင်းတင်းပြည့်တဲ့နေ့ဖြစ်ပါတယ်။ဒါကြောင့်ရန်ကုန်မြို့မှာတော့ညနေပိုင်းဆန္ဒပြပွဲတစ်ခုမှာဆန္ဒပြသူလူငယ်တော်တော်များများပါဝင်ခဲ့ကြပါတယ်
။ကျွန်တော်တို့ဒီနေ့တပိတ်ရှိဆောင်မှာတော့ရန်ကုန်ရဲ့မြို့နယ်ပေါင်းတို့တပိတ်ရဲ့ဒီကျွန်တော်တို့ကျောင်းသားသမဂ္ဂတွေပေါ့နော်ကျောင်းသားသမဂ္ဂတပိတ်တွေနဲ့ပေါင်းပြီးတော့ကျွန်တော်တို့ရန်ကုန်မြို့တင်းတင်းပြည့်မြို့နယ်တပိတ်မှာနားမကြီးပေါ်မှာကျွန်တော်ချီထပ်ခဲ့ရပါ။အင်းအားနေတဲ့ကျွန်တော်တို့ဒါတော်ရည်ပါလာပြီးတော်ရည်ရတယ်။အင်းကတော်ရည်ပါလာပြီးတော့ကျွန်တော်ပြီးမဲ့စိတ်မှရှင်ကျွန်တော်ဟိုတိုင်းရင်းသားအလံလေးလည်းပါလာမယ်။ပြီးရင်ကျွန်တော်ပါတီအလံလေးကျောင်းသားတမကအလံလေးပါလာမယ်။ကျွန်တော်ဒီ၅လပြည့်အချိန်ကြီးကျွန်တော်တို့ဒီရန်ကုန်ကတွေးမသေးဘူး။ဒါပြီးရင်ကျွန်တော်တို့ဒီစစ်အစိုးရပေါ့နော်။ကျွန်တော်တို့ဒီနေ့သူကအမိန့်ထုတ်တယ်။သူတို့စစ်အစိုးရလို့ခေါ်ရင်ကျွန်တော်တို့ကြေးနေတယ်ဆိုလို့ကျွန်တော်ကဒီစစ်အစိုးရကိုဖက်ပြီးတော့ဆန့်ကျင်နေနေစစ်တပ်ရဲ့အင်းကြီးရဲ့အာပြီးတော့ကျွန်တော်နိုင်ငံတော်အလံကိုကျွန်တော်မြှို့ပြီးတော့တပိတ်မောက်ဆန္ဒလာခဲ့ရ။အဲကျွန်တော်ဒီဒီပိတ်အောင်လာချစ်တဲ့နိုင်ငံကြီးရဲ့အချိန်မှာလည်းအခုဘာဖြစ်လာလဲဆိုတော့ကျွန်တော်ဒီဒီပိတ်စစ်ချောင်းရဲ့ main လမ်းမယုံမရှိအကောင်းရနာယုံကကျွန်တော်ခြေနဲ့စစ်သားရအရွယ်ဝတ်တင်ထွက်လာပြီးတော့ကျွန်တော်ဟိုဖြတ်သမျှကားတွေကိုကျွန်တော်ဖြတ်ပြီးတော့ကျွန်တော်ဆင်းလိုက်တာမျိုးတွေပြီးကြရင်ဆက်လက်နဲ့ထောက်ပြီးတော့ကျွန်တော်ဟိုချင်းချောက်တာတွေအချင်းရှိလာခဲ့ပြန်အာစပိန်နဲ့ဖြတ်သွားတော့အဲ့စပိန်နဲ့မဟုတ်ဘူးတော့တနက်ထောက်ပြီးတော့ဖွင့်နိုင်တယ်လို့ပြောတော့ဟိုအခုချိန်ကတော့ကျွန်တော်အခုချိန်ကြီးတော့တို့တနက်နဲ့ထောက်ချင်းချောက်ပြီးတော့ဆစ်ဆင်းနေတာမျိုးရှိပါရဲ့
ဆန္ဒပြတဲ့စစ်ကြောင်းမှာရောင်စုံမီးခိုးထွက်တာတွေကိုမီးထုတ်တယ်လို့သုံးခဲ့ကြတယ်လို့တိုက်ပွဲတွေဖြစ်နေကြတဲ့နေရာတွေအတွက်အာတင်းထားပါမင်းတို့ရဲ့နောက်မှာငါတို့ရှိပါတယ်ဆိုတဲ့ကြွေးကြော်တန်လေးနဲ့ချီတက်ဆန္ဒပြခဲ့ကြတာပါအာတင်းထားပါမင်းတို့ရဲ့နောက်မှာငါတို့ရှိတယ်အာတင်းထားပါမင်းတို့ရဲ့နောက်မှာငါတို့ရှိတယ်အာတင်းထားပါမင်းတို့ရဲ့နောက်မှာငါတို့ရှိတယ်အာတင်းထားပါမင်းတို့ရဲ့နောက်မှာငါတို့ရှိတယ်ဒီမှာဆန္ဒရှိဒီမှာဆန္ဒရှိစကိုင်းတိုင်းကသာမျိုးအထက်ကတကြောင်းရှိမှလည်းဒီကနေ့မနက်အစောပိုင်းတုန်းကပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ဒါပေမဲ့ဒီပေါက်ကွဲမှုမှာတော့ထိခိုက်မှုမရှိခဲ့ဘူးလို့ကသာမျိုးကတူကပြောပါတယ်
။ကျွန်တော်တို့မနက်ကသွားလိုက်တဲ့အချိန်မှာအဲ့ဒီမှာဘုံပေါက်ကွဲထားတာကိုတောင်းပေါက်ဝအရှိရှိမှာတော့နော်။တောင်းပေါက်ချောက်အရှိပါမှာအဲ့အုတ်နံရံလေးကိုဘုံပေါက်ကွဲထားအဲ့ဒါပဲတွေ့ရတယ်။အဲ့ဒါပဲတွေ့ရတယ်။မရှိဘူးမနက်ဘိုင်းစောရီဆိုတော့မနက်၄နာရီလောက်ဆိုတော့ဘာမှမဖြစ်ဘူး။ဘာမှလူမထီဘူး။တောင်းအရှိအအုတ်နံရံလေးပဲပေါက်ကွဲလာပဲရှိရပါမှာဖြစ်ဘူးအတင်းကျလောက်တာတော့မရှိဘူးဘာဘုံပေါက်ကွဲဆိုတော့သူ့ဘန်သူတို့မနေ့စောကြီးကွဲတယ်လာတယ်လာပြီးတော့တန်ရှင်းအနေနဲ့သူကရုံးမိုင်းရပါရှာဖွေရှင်းလင်းလောက်သွားပြီးပြန်သွားတာပေါ့လေ
ဆီယနာဒိန်းနဲ့ငါးလတင်းတင်းပြည့်တဲ့နေ့မှာပဲဆီယနာရှင်စန့်ကြီးကျွေးကြော်တဲ့နေ့နဲ့မြန်မာနိုင်ငံတဝန်းကမြို့ရွာတချို့မှာလည်းဆန္ဒပြခဲ့ပါတယ်မန္တလေးကလေးမုံရွာသလင်းကြီးရင်းမပင်ရွာပေါင်းစုတပိတ်စစ်ကြောင်းဖားကတ်မကွေးဒဝဲမြိုင်စတဲ့နေရာဆုံးမှာလူထုကဆီယနာရှင်စန့်ကြီးကြောင်းခြိတဲ့ဆန္ဒပြခဲ့ကြပါတယ်ရှင်
နိုင်ငံဝန်ကပောက်ကွဲမှုနဲ့ဒီဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးတော့မတ်စုမောင်ပြောပြခဲ့တာဖြစ်ပါတယ်